ပီကင်းမြို့တော်မှာကျင်းပမဲ့ဆောင်းရာသီဥလံပစ်ပွဲတော်မတန်မဆွမ်းအားကစားပွဲတော်နဲ့တရုတ်နှစ်သက်ကူကာလာကြီးမှာမြန်မာနိုင်ငံနယ်စပ်ဒေသအပါအဝင်မြန်မာတနိုင်ငံလုံးစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံရဲ့တိုက်တွန်းချက်ကိုအလေးထားလှုပ်ဆောင်သွားမယ်လို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ကဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာအဖြစ်ရရေးအတွက်ကမ်းလှမ်းတာမဟုတ်ဘဲစစ်ပွဲတွေကိုအတက်နိုင်ဆုံးရှောင်ရှားနိုင်ရေးအတွက်ရည်ရွယ်ထုတ်ပြန်ထားတာဖြစ်ကြောင်း KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
။လာမယ့်တရုတ်နှစ်သက်ကူပွဲတော်ဟာဖေဖော်ဝါရီလတရက်နေ့မှာကြောက်အောင်ဖြစ်တယ်လို့24ချိန်မြောက်ဆောင်းရာသီအိုလံပစ်ပွဲတော်နဲ့73ချိန်မြောက်မတန်ဆွမ်းအားကစားပြိုင်ပွဲကိုလည်းတရုတ်နိုင်ငံပီကင်းမြို့မှာဖေဖော်ဝါရီလနဲ့မတ်လတွေအတွင်းကျင်းပသွားဖို့ရှိနေတာပါ။ဒီလိုနှစ်သက်ကူကာလနဲ့နိုင်ငံတကာအားကစားပွဲတော်ကာလတွေမှာနေဆက်ဒီသအပါအဝင်မြန်မာနိုင်ငံတဝန်းမှာစစ်ပွဲတွေရပ်တန့်ထားဖို့တရုတ်နိုင်ငံက KIO ကချင်လွတ်လပ်ရေးအဖွဲ့ကိုတိုက်တွန်းခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
ဒါကနေငါကြည့်နေတဲ့ဒီဒီမှာဒီဆောင်ရည်ဒီအိုလံပစ်တွေပေါ့နော်အထူးသဖြင့်ကတော့ဒီလေအင်ကာမတန်ဆွမ်းတဲ့ဒီအာဇာတမားတွေရဲ့ဘွဲ့တော်တွေဖြစ်တယ်။နောက်တစ်ခုရှိတာကတော့သူတို့ရဲ့တိတိကိုကာလအချိန်နဲ့ဖြစ်ပါတယ်။ဆိုတော့သူတို့တက်ကနေလေဒီနေဆက်ဒေတာမှာဒီတိုက်ပွဲတွေဖြစ်အောင်ကတော့ထင်းထင်းထင်းထားဖို့ကျွန်တော်ကိုတိုက်သွင်းနေပြောလာတာရှိတယ်။ဒီပြီးမှဒီမြန်မာနိုင်ငံတစ်ခုလုံးမှာလည်းတဲ့ဘွေဒီမရှိတော့ပူကောင်းတာပေါ့အဲ့ဒါဒီလေကျွန်တော်ကိုပြောရတာရှိပါတယ်အဲ့တော့ကျွန်တော်တို့လည်းဒီနေနေဒီနေဒီချမ်းကိုတော့ကတော့ကောင်းတဲ့သဘောဖြစ်ပါတယ်ဆိုမှကျွန်တော်တို့ထုတ်ပြန်ထားတဲ့အားနဲ့ဆက်လက်တာဖြစ်ပါတယ
်ကေအိုရဲ့ထုတ်ပြန်ချက်မှာတော့တရုတ်နိုင်ငံကဒီလိုတိုက်တွန်းတဲ့အတွက်ဒေတာရင်းတည်ငြိမ်ရေးအတွက်အလေးပေးစဉ်းစားရမယ့်အချက်ဖြစ်တယ်လို့ရှုမြင်ကြောင်းဖော်ပြထားတာပါ KIO ကဒီလိုအလေးပေးစဉ်းစားမယ့်အချက်ဟာယာယီအပြစ်ခတ်ရက်စဲထားဖို့ရည်ရွယ်သလားဆိုတာကိုတော့ဘူမူကြီးနော်ဘူးကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်ကေယောအနေနဲ့အပြစ်ခတ်ရက်စဲရလို့ကိုဒီကန္နာနာပြောတာသူပြန်ချင်ရင်တက်ထွက်တာတော့မဟုတ်ဘူးခင်ဗျာကာလတတ်မှတ်ပြီးမှဒီတဲ့ပွဲမဖြစ်အောင်တို့ဒီထုတ်ပြန်ထားတာချိန်ညာထားတာတော့မဟုတ်ပါဘူးအဲ့လိုရည်ရွယ်တာလည်းမဟုတ်ပါဘူးအသက်နိုင်ဆုံးတော့ကျွန်တော်ရှောင်ကိုဖြစ်ပါတယ်ဒီစစ်ပွဲကိုတော့ရှောင်ကြတော့ဖြစ်ပါလေဟုတ
်ကဲ့ KIO ရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းຫນွေဥတော်လန်ရေးအရှိန်မြင့်တက်လာနေတာတနှစ်နီးပါးရှိလာနေပြီဆိုတာနဲ့ပြည်တွင်းစစ်ရှေ့ကြလာပြီးဒီအကြက်အတဲတွေကိုမဖြေရှင်းနိုင်ရင်မြန်မာနိုင်ငံဟာအလုံးစုံပြတ်သုံးရေးကိုရောက်ရှိသွားနိုင်ကြောင်းလဲဖော်ပြထားပါတယ် KIO ရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး KIO ဟာမြန်မာအစိုးရနဲ့နှစ်ဖက်အပြည့်အစာချုပ်ချိုးဆိုနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းနေစေအဖွဲ့ဖြစ်ပါတယ်။2020ပြည့်နှစ်ကိုဗစ်ရောဂါဖြစ်ပွားလာချိန်မှာတော့ဆွေးနွေးပွဲတွေရပ်ဆိုင်းနေခဲ့တာပါ။အဲဒီဆွေးနွေးနေတဲ့ကာလမှာကချင်ပြည်နယ်အတွင်းတိုက်ပွဲတွေရပ်ဆိုင်းခဲ့ပေမဲ့2021ခုနှစ်ဖေဖော်ဝါရီတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့တဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ပြီးတော့ဖြစ်ပွားလာနေပါတယ်ခင်ဗျာ။